မြန်မာနိုင်ငံမြောက်ပိုင်းမှာကချင်လက်နက်ကင်တပ်တွေပေါ်ထိုးစစ်တွေဆင်နွှဲနေတာကိုစနေနေ့မနေ့ကစလို့ရက်ဆိုင်သွားမှာဖြစ်တဲ့အကြောင်းအစိုးရကကြေညာလိုက်ပါတယ်။ကချင်လွတ်လပ်ရေးဖွဲ့ KIU ကမြန်မာစစ်တပ်ရဲ့စစ်ကြောင်းတွေကိုတိုက်ခိုက်မှုကြောင့်လက်တုံပြန်တဲ့အနေနဲ့နယ်မြေရှင်းလင်းမှုတွေကိုလှုပ်ဆောင်ခဲ့တာသာဖြစ်တယ်လို့ပြောဆိုခဲ့ပြီးအခုကရည်မှန်းထားတဲ့နယ်မြေတွေကိုထိန်းချုပ်နိုင်ပြီဖြစ်တာကြောင့်ထိုးစစ်တွေရပ်မှာဖြစ်တဲ့အကြောင်းပြည်ချိုင်းဝန်ကြီးဌာနကတောက်ကြတဲ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့တာပါ။ကချင်လက်နက်ကင်တပ်တွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ဒီနှစ်စမိုင်းအထိမြန်မာစစ်တပ်ကိုတိုက်ခိုက်မှုတွေအရသားတွေကိုပြစ်ခတ်လူရတာတွေနဲ့လမ်းတံတားတွေဖျက်ဆီးတာတွေရှိခဲ့တယ်လို့လည်းဆွဆွဲခဲ့ပါတယ်။တိုက်ပွဲပေါင်း1000ကျော်ဖြစ်ပွားပြီးလေကြောင်းကအကူအညီနဲ့တိုက်ခတ်ခဲ့ကြောင်းပြောဆိုခဲ့ပေမဲ့ဒါပြစ်မှတ်ကိုတိတိကျကျထိမှန်အောင်ရည်ရွယ်တာလို့လည်းပြောခဲ့တာပါ။မြန်မာအစိုးရအနေနဲ့ပြစ်ကတ်တွေကိုဆွေးနွေးဖြေရှာဖို့ဆက်လက်ဆန္ဒရှိနေဆဲဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ပြစ်ကတ်တွေကြီးထောက်လာတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာနဲ့ဒေသရင်းကစိုးရိမ်မှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်လာခြင်းမှာပဲအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မနေ့ကလည်းတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေနေဆက်ဖြတ်ကျော်ချရောက်ခဲ့တဲ့အတွက်အိန္ဒိယတရုတ်နိုင်ငံကလည်းအပြင်းထန်ကန့်ကွက်လိုက်ပြီးပြစ်ကတ်တွေကိုညှိနှိုင်းဖြေရှင်းဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။တောက်ချာနေအစိုးရမှာတော့ကြည့်ထွားလာနေတဲ့ပြစ်ကတ်တွေအဆုံးသက်စေမယ့်အစီအစဉ်တွေကိုအမြန်ဆုံးအကောင့်ထဲပေါ်နိုင်မှုနေပြည်တော်မှာကျင်းပတဲ့လွတ်တော်အတွင်းအရေးပေါ်အဆိုတရက်ကိုတခဲနဲ့အတည်ပြုခဲ့ကြပါတယ်။စစ်ပွဲတွေအမြန်ဆုံးရပ်ဆိုင်ပြီးငင်းငယ်ရှိရှိတဲ့ဆွေးနွေးပွဲတွေစတင်မှုကချင်ပြည်နယ်အင်ဂျင်ရမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်တော်တွဲဘူးအဆိုတရက်တင်သွင်းခဲ့တာကိုလွတ်တော်ကိုယ်စားလှယ်အားလုံးကကန့်ကွက်သူမရှိထောက်ခံခဲ့ကြတာဖြစ်ပါတယ်။